တရုတ်နိုင်ငံအရှေ့မြောက်ပိုင်းဂျီယန်ဆူပြည်နယ်တွင်ကဓာတုဆက်ရုံတစ်ခုကြာရာပတိနေနောက်မိုင်ကမီးလောင်ပေါက်ကွဲခဲ့ရမှာသေဆုံးသူပေါင်း64ဦးထိရှိသွားပြီလို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကဒီကနေ့စနေနေ့မှာပြောပါရယ်မိသားစုတွေနဲ့ဆွေမျိုးတွေပေးပို့လာတဲ့သတင်းတွေအရလက်ရှိပျောက်ဆုံးနေသူ28ဦးထိရှိနေပြီးသေဆုံးသူ38ဦးကိုတော့ဘယ်သူဘယ်ဝါမှမသိရသေးဘူးလို့ CCTV ကပြောပါရယ်အပြက်အစည်းပုံတွေအောက်နိုင်ပေါင်း40ကျော်ကြာအောင်ပိတ်မိနေတဲ့လူသူဦးကိုဒီကနေ့မနေ့ကဲထုတ်လာတာကိုလည်း CCTV ကပြသတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။သူ့ကိုဆေးရုံပို့လိုက်ပြီးတော့လက်ရှိအခြေအနေသိနေတယ်လို့ပြောပါတယ်။အသက်ရှင်ကျန်ရသူတွေကိုလည်းတာဝန်ရှိသူတွေဆက်ပြီးတော့ရှာဖွေနေပါတယ်။ဆေးရုံပောက်ကွဲမှုကြောင့်အနေအနာကအဆအုံနဲ့ကားတွေလည်းပြိုကျပျက်စီးခဲ့ရတဲ့အပြင်ဒေသခံတွေရဲ့အိမ်တွေလည်းထိခိုက်ပျက်စီးပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။ဒဏ်ရာရသူရနဲ့ချီကိုဒေသတွင်းမှာပဲဆေးကုသမှုပေးနေပြီးတော့ဒဏ်ရာပြင်းထန်သူတွေကိုတော့ပြည်နယ်ဆေးရုံကိုပို့ထားပါတယ်။ဓာတုဆက်ရုံမှာ16နာရီကြာကြာအောင်လောင်ကျွမ်းခဲ့တဲ့မိကိုအနေအနာကမျိုးရည်နဲ့အိမ်နေချင်းပြည်နယ်တွေကလာပြီးတော့ကူညီညှိနှိုင်းတက်ခဲ့ရတာပါ။ဆက်ယုံကစိတ်ထွက်လာတဲ့ဓာတုဓာတ်တွေအနားမှာရှိတဲ့ဂွန်ဟီမြစ်ထဲစီးဝင်မသွားအောင်လို့တဘာဝပဝန်းကျင်ဆိုင်ရာပြည်내တာဝန်ရှိသူတွေကအပြင်းထန်လုပ်ကိုင်နေကြပါတယ်။